ဟုတ်ကဲ့ပါရှင်88မျိုးဆက်နဲ့ညီကြိုင်ရေးပွင့်လင်းလူဖွဲ့စည်းဟာတရုတ်မြန်မာရှစ်ကြည်ရဲ့အတင်းရဲ့ဖိတ်ကြားချက်နဲ့ဇွန်လ5ရက်နေ့မှာတရုတ်နိုင်ငံကိုရှစ်ကြည်ရဲ့ခီးစဉ်အဖြစ်တွားရောက်ခဲ့တာဖြစ်ပြီးဒီခီးစဉ်မှာတရုတ်နိုင်ငံယူနန်ပြည်နယ်အစိုးရအရာရှိပိုင်းတွေအပြင်မြန်မာနိုင်ငံမှာမြေဆုံစီမံကိန်းဆောင်ရွက်တဲ့ China Power Investment CPI ကုမ္ပဏီကတာဝန်ရှိတဲ့သူတွေနဲ့ဆွေးနွေးပြခဲ့ကြတယ်လို့သိရပါတယ်မြေဆုံစီမံကိန်းကိစ္စအပါအဝင်လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိစ္စပြဿနာတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံကဘီသူတွေအရပတ်လူဖွဲ့စည်းတွေနဲ့တိုက်ရိုက်ထိတွေ့ဆက်ဆံဖို့လိုအပ်တယ်လို့ထင်လာတဲ့အတွက်သူတို့ကိုဖိတ်ကြားခဲ့တာဖြစ်ကြောင်းဒီခီးစဉ်ကိုလိုက်ပါသွားတဲ့ဦးထွန်းမြအောင်ကပြောပါတယ
်မြို့ဆိုးအနေနဲ့မြန်မာပြည်သူပြည်သားတွေနဲ့ထိတွေ့ဆက်ဆံဖို့လိုအပ်တယ်ဆိုတော့မြေဆုံစီမံကိန်းကိစ္စလက်ဘရောင်းတောင်ကျင်းနီစီမံကိန်းကိစ္စကအထင်ရှား message ရလိုက်ပြောတယ်အခုလိုပြဿနာကြီးဖြစ်လာတာဒီမိုကရေစီအခုပြောင်းကာလရောက်တော့မှဖြစ်လာတဲ့ကိစ္စတွေမဟုတ်ဘူးဒီစစ်အစိုးရလက်ထက်တုန်းကပြုတ်အစိုးရဟာပြည်သူလူထုနဲ့မဆက်ဆံဘဲနဲ့ပြည်သူလူထုကိုဖိနှိပ်တဲ့စစ်အစိုးရနဲ့ပဲရင်းနှီးထိစပ်ခဲ့တဲ့ကိစ္စတွေကြောင့်နောက်ပြီးတော့စာချုပ်စာတမ်းတွေမှာလည်းပွင့်လင်းနေတာမျိုးရှိတဲ့ကိစ္စကြောင့်လူထုကအဟောင်းတွေပေါ်မှာဖြစ်လာတဲ့ကိစ္စတွေဒီလက်ခါမှာသူတို့ကလည်းဒီပေါ်မှာဒါကြောင့်မလို့ခဏအချိန်ကမှမြန်မာပြည်ကရပ်ပဲလူဖွဲ့စည်းတွေနဲ့ရောပြည်သူလူထုနဲ့ရောဓာတ်ရိုက်ထိစပ်ဖို့လိုအပ်တယ်ဆိုတာကိုသူတို့သိလာတော့အခုလိုကျွန်တော်တို့ဖိတ်ကြားပါတယ်လို့ပြောပါတယ်
ဒါအပြင်ကချင်ပြည်နယ်မြစ်ဆုံရေအားလျှပ်စစ်စီမံကိန်းကိုအခုသမရဦးသိန်းစိန်အစိုးရလက်ထက်တင်မကပဲအစိုးရဆက်ဆက်တိုင်းရဆိုင်ပေးဖို့ China Power Investment CPI နဲ့တွဲဆောင်ဆွေးနွေးစဉ်တိုက်တွန်းခဲ့ကြောင်းလည်း88မျိုးဆက်ကျောင်းသားကောင်ဆောင်ဦးမြအေးကပြောပါတယ
် CPI ကုမ္ပဏီကသူတို့လုပ်တာမှန်တယ်မတရားမလုပ်ဘူးဆိုတဲ့ဟာကိုသူတို့ရှင်းပြတယ်ဗျဘလို့ပဲလုပ်လို့ AR ရဲ့မြန်မာတပြည်လုံးကချစ်တဲ့မြစ်ဖြစ်တယ်အဲ့ဒီမြစ်ရဲ့ပျက်စီးရဲ့ပျက်စီးကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြည်သူတရက်လုံးကလက်မခံနိုင်ဘူးအဲ့ဒါကိုရဆိုင်ပေးဖို့ဆိုတဲ့ဟာကိုတော့ကျွန်တော်တို့ကရှင်းရှင်းပြတ်ပြတ်သားသားပဲပြောခဲ့တယ်ဒါပေမဲ့ချာတော်တရုတ်ပညာရှင်တွေတွေ့တဲ့အခါမှာလည်းဒီမြစ်ဆုံကြီးကိုဇွတ်လုံမယ်ဆိုပြီးပုံသဏ္ဍာန်မျိုးတော့မရှိဘူးကျွန်တော်ထင်တယ်ဗျအချိန်တည်းတက်မှာတော့အကောင်းဘက်ကူတော့ဥတီသွားလိမ့်မယ်လို့ကျွန်တော်မျှော်လင့်တယ်မြစ်ဆုံကိစ္စကြီးကိုအများကြီးလေးလေးပင်းပင်းပုံသဏ္ဍာန်မျိုးတော့ CBI ကတော့ရှိတယ်ဆိုတော့ကျွန်တော်မြင်ရပါတယ
်တရုတ်နိုင်ငံကိုမြန်မာမိန်ကလေးတွေလူကုန်ကူးခံရတဲ့ပတ်သက်ပြီးတော့လဲဆွေးနွေးတဲ့အခါမှာလူကုန်ကူးမှုမရှိကြောင်းမြန်မာနိုင်ငံဟာစီးငဲတဲ့အတွက်တရုတ်နိုင်ငံကမျိုးသားတွေကိုလက်ထပ်ကြတာဖြစ်ကြောင်းပြောတယ်လို့88မျိုးဆက်နဲ့ပွင့်လင်းလူဖွဲ့စည်းကမလမီမီလွင်ကအခုလိုပြောပါတယ
်လူကုန်မှုကိစ္စပြောတဲ့အခါမှာတို့ကတော့မမတို့တိုင်းမဆင်းရတဲ့အခါကျတော့တို့စီကိုလာပြီးတော့မမတို့ဘက်ကလူတွေကဟိုယူတယ်ဆိုရက်ပြောခံတော့တော့စိတ်မကောင်းဖြစ်တယ်ပေါ့ကျွန်တော်လူကုန်ကူးတွေတို့မတက်မှတ်ဘူးမမတို့ဘက်ကဆင်းရတယ်တို့ဘက်ကအမျိုးသားတွေကိုကြိုက်လို့လာယူတယ်ဆိုရက်ဟာနေပဲပြောတယ်ပေါ့ဒီဘက်ကပို့တယ်ဆိုလဲဟိုဘက်ကလက်ခံလို့ပူမှာနှုတ်နှစ်ဖက်မှာတောင်းဝင်ရှိရပေါ့နော်အဲ့အတွက်ဒီအစိုးရပိုင်းနေနဲ့ဒီလူကုန်မှုနဲ့ပတ်သက်လို့တော့ထိရောက်စွာကန့်တယ်ဖို့လူတွေလို့မြင်တယ်ဒီဘက်ကအနာပိုင်းတွေဒီဘက်ကအနာပဲရက်ဖက်အဖွဲ့စည်းရနေအကုန်လုံးပေါ့ရှင်းလင်းပြတ်သားဖို့တော့လူတွေလို့တော့မြင်တယ်ပေါ့
ဒီခီးစဉ်ဟာ88မျိုးဆက်နဲ့ပွင့်လင်းလူဖွဲ့စည်းအနေနဲ့တရုတ်မြန်မာချစ်ကြည်ရဲ့အသင်းရဲ့ပထမဆုံးချိန်ဖိတ်ကြားချက်နဲ့တွားရောက်ခဲ့တဲ့ခီးစဉ်ဖြစ်ပြီးခီးစဉ်အတွင်အရာရီမြစ်ဆောင်ရေအားလျှပ်စစ်စီမံကိန်းလုံးဝရဆိုင်ပေးဖို့ကိုအဓိကထားဆွေးနွေးခဲ့တယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကပြောပါတယ်ရှင်